ကယင်းဤတပေါင်းစုတွေရဲ့တလေးလုံးစစ်စင်ရေးဟာ9ရက်ရှိလာနေပြီဖြစ်ပါတယ်။ရှမ်းကယားဒေသတွေမှာတော့လွိုက်ကော်မြို့တစ်ဝိုက်နဲ့မိုးပြဲမြို့နယ်တွေမှာစစ်ကောင်စီနဲ့တိုက်ပွဲတွေကဒီကနေ့အထိဆက်ပြီးတော့အပြင်းထန်ဖြစ်ပွားနေပါတယ်။တလေးလုံးစစ်စင်ရေး9ရက်မြောက်နေ့ကတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီရဲ့စခန်း6ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်လို့မိုးပြဲတလေးလုံးစစ်စင်ရေးမဟာမိတ်အင်အားစုတွေကသတင်းထုတ်ပြန်ထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုအခြေခံပြီးတော့မင်းမြတ်ဒဇင်အောင်ကပြောပြပေးပါမယ်ရှင်
။လွိုက်ကော်မြို့အကျဉ်းထောင်နာတဝိုင်းမှာဒီကနေ့နိုဝင်ဘာ18ရက်နေ့ထိစစ်ကောင်စီနဲ့ကယင်းဤတပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ကယင်းဤမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲဆူက VOA ကိုပြောပါတယ
်။ဒီတိုက်ပွဲတွေနေနဲ့ဆက်ပြီးတော့ဒါ9ရက်နေ့မြောက်ဖြစ်လာပြီပေါ့နော်။ဆိုတော့ပြည်ထဲမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်ပေါ့နော်။လက္ခဏာမှာတိုက်ပွဲတွေဖြစ်နေတယ်။မိုးပြဲဘက်ကတော့တော့ဆိုတော့ဒီစိတ်ချက်ကိုတော့ကျွန်တော်မပြောနိုင်သေးဘူး။မိုးပြဲမှာကတော့ညင်နေသေးတယ်လို့ပြောရပါတယ်
။မိုးပြဲတိုက်ပွဲနဲ့ပတ်သက်ပြီးတော့လက်တလောအသေးစိတ်အချက်အလက်တွေကိုသတင်းမထုတ်ပြန်နိုင်သေးကြောင်းနဲ့ဒီမော့ဆူမြို့နယ်ဒေါငန်ခါကြီးရွာတစ်ဝိုက်မှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကလည်းမနေ့ကလွိုက်ကော်မြို့အချင်းတောင်နာတစ်ဝိုက်နဲ့မိုးပြဲဒီမော့ဆူရီဘက်မှာပါတိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ပါတယ
်။လွိုက်ကော်မှာတော့ကျွန်တော်အချင်းတောင်နာတွေမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ပြန်သူအကြဆုံးရှိသွားတယ်။ပြန်တဲ့ဆုတ်ပါပါတယ်။မိုးပြဲနဲ့ဒီမော့ဆူဘက်မှာလည်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ
်။လွိုက်ကော်မြို့ဒေါတမရက်ကွက်မှာနေသူတူကတော့သူတို့ဘက်မှာဒီမနေ့ပိုင်းပြစ်ခတ်တံတွေတိတ်မကြားရပါပဲ။မနေ့ကနိုဝင်ဘာ16ရက်ညဘက်မှာတော့နှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တာ၊လေနဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အကြောင်းအခုလို့ပြောပါရစေ
။ဒီနေ့အချိန်ရတာမှဘာမှမကြားသေးဘူး။လေနဲ့မပြစ်ဘူး။အောက်နေရင်လည်းမပြစ်ဘူး၊လေနဲ့မပြစ်ဘူး။ဒီနေ့တော့မနေ့ညတော့လေနဲ့ပြစ်တယ်၊နေရင်လည်းပြစ်တယ်ဗျာ။လက်နက်ကြီးရတာပုံမှန်ဆိုပြစ်ကူနေတာပါပဲ။ရောက်ကလည်းပြစ်တယ်၊တောင်းလည်းပြစ်တယ်အပေါ်တဲ့မျိုးတွေပေါ့။ရောက်ပုံမှန်မှရေပုံမှန်တော့မဟုတ်တော့ပါဘူးဗျာ။ဒါမဲ့ဒီမှာပဲနေနေအမခံချက်တော့မရှိပါဘူးအားလုံးအစိုးရစိတ်နဲ့ပဲမပြေနိုင်လို့သာနေနေရတာပဲလေ
လက်နဲ့ကြီးနေလင်းတိုက်ခိုက်မှုတွေကြာလွိုက်ကော်မြို့မှာနေထိုင်တာမလုံခြုံတော့တာမို့မြို့ကအများစုကမြို့ဆွန့်ခွာနေကြပါတယ်ဆစ်ဆောင်ကူညီနေတဲ့တန်ခါတပါးကတော့ကိုရင်တွေကိုဘေးလွတ်ရာပို့ဆောင်ပေးဖို့ပြင်ဆင်နေတယ်လို့အခုလိုမိန့်ကြားပါတယ်
ဒီနားဆိုရင်ဟိုပြီးကြမှာဟိုတက်တီတက်တော့ဟိုဘယ်လိုလဲရှိနေကြတယ်။ဆီရတော့တင်းမာနေနိုင်နိုင်လို့လောလောဆယ်တော့သူတို့ပြစ်တယ်ဟိုမကတ်မတိုက်ခိုက်ရင်ကြီးကြီးကြီးဒါထွက်တော့ညံ့နေကြတယ်။ဆောင်းတဲ့လူလည်းတော်တော်များဆောင်းနေပဲကားတန်းရှိနောက်နေကျန်တဲ့လူလည်းကျန်နေရတယ်။ဆီရမြတ်လူလည်းရောင်းနေတယ်။ကိုယ်ကတော့ကြောင်းလိုက်ခါကိုခဏကိုယ်နေပို့တော့မှာကိုယ်နေဟိုတော့ဆောင်းခိုင်းတော့မယ်ဟိုပို့တော့မှာပေါ့နော်
။အလားတူတလေးလုံးစစ်စီစတင်လိုက်တဲ့နိုဝင်ဘာ17ရက်ကနေ18ရက်ဒီကနေ့ထိမိုးပြဲမှာပြစ်ခတ်မှုတွေရှိသေးပဲလို့မြို့ကန်တူက VOA ကိုပြောပါရယ်တိုက်ပွဲကြောင့်ဒေသခံတွေဟာမိုးပြဲမြို့လုံးကျွန်းနီးပါးမြို့ကိုစွန့်ခွာပြီးတော့ဘေးလွရာတင်းရှောင်နေရပြီးလက်ရှိရက်ကွက်ထဲမှာအရက်သားတယောက်စနှစ်ယောက်စပဲကျန်တော့တယ်လို့ပြောပါရယ
်ငါရဲ့6ရက်လောက်ရှိပြီမိုးပြဲရှစ်ဖက်ရောအနောက်ဖက်ရောဒီတောင်ဖက်မြောက်ဖက်ပြီးတော့ဒေသပြည်ထောင်ရတွေကိုလို့တိုက်ပွဲဖြစ်တယ်ဒီရက်ဒီလည်းဖြစ်တာပေါ့မြေခံတွေကမရှိတော့အကုန်ထွက်ဒီမရှိတလောက်ပေါ့ဒီရှိတော့မှတရက်ကွဲဟူဒီမြောက်တောင်ရောက်အဲ့လိုပေါ့နော်အကောတတော်များများထွက်သွားကြပြီးမြို့စွန့်ကြပြီ
းဆီယနာတိမ်ပြည့်နောက်ပိုင်းမိုးပြဲမြို့အနှံကာလာရှိတက်ဆွဲအထိုင်ချထားတဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးအင်အားစုတွေကစခန်းတစ်ခုပြီးတစ်ခုသိမ်းပိုက်နေတယ်လို့မိုးပြဲမြို့ကန်တူကပြောပါတယ်
ကွေတာတွေကစပြင်းနေရစစမြင်းနေပေါ့စတောင်းနေတော့6ဦးဒီကောင်စီမှာညာချထားတဲ့ညာတွေအကုန်လုံးသူတို့ဝင်သိမ်းတာပေါ့ဝင်ပြည်တော့စခန်းတနေရာတနေရာသူတို့တွေကထောက်တယ်ပေါ့နော်သူချင်းစစ်ချက်ထောက်ရမှာသူခံနေသူတို့စခန်းပေါ့နော်ဖြစ်စီသွားတာလေအဲ့လိုပေါ့ခုနောက်ဆုံးကြံချိကဒီမူပြဲမြို့နေကကောင်အထွဲပေါ့ဒီမိမိချင်းကတန်ရင်ဖွင့်မှာပဲကြံတော့တယ်ဟာ
လက်ရှိမိုးပြဲမြို့ရဲမှာတော်လိုင်းအင်းစုရီနေရာယူထားပြီးတော့မိုးပြဲမြို့နဲ့နှစ်မိုင်းအကျော်အကွာလောက်မှာတော့စစ်ကောင်စီရဲ့ခမရ၄နှစ်နဲ့ချင်းမြန်တန်ရင်မှာပဲစစ်တပ်တွေကျန်တယ်လို့ပြောပါရယ်နိုဝင်ဘာ17ရက်နေ့တလေးလုံးစစ်စင်ပထမနေ့မှာတော့မိုးပြဲဖဲခုံဒေသမှာစစ်ကောင်စီတပ်ကခြေကုပ်ယူထားတဲ့ဝါရီဆူဖလိုင်ဒုံဒူတန်ပွဲကုံ3ပွဲကုံ1ညောင်ဝိုင်းပီကင်းကောက်ခူစောင်ကန်းစီကားနှစ်စတဲ့စခန်း၈ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့နိုဝင်ဘာ15ရက်9ရက်မြောက်နေ့မှာတော့စက်တော်ရတောင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းမိုးပြဲတလေးလုံးစစ်စင်ရေး Mahame Ianziriga, Digani Drin Topian Tabare, Taipwe Dwema Sikang Sibeka Lene Gine Lijang Tong Pi Biro, Pika Kepi, Yata Liu De Song Biro Cha Utaya Yarelu Subare, Dililong Sisi Ma, Levine Dine City Ta, Shantang Buha Dita Yini Pite, Ditonya Tonya Dita Yin, MB One, Ditonya Tonya Nit Dayin, PK One, Ditonya Tonya Chow Dayin, PK Two, Ditonya Tonya Quinit Dayin, MB Two, Ditonya Tonya Lee, PKS, PDF Ne, Shantang Buha Nit Dayini Pite, Ditonya Tonya Tong, Ditonya Tonya Nga, Ditonya Tonya Shit, Ditonya Tonya Go, Ditonya Titit Dayine, KNDF Buha Tit Dayini Pite, KNDF BO Three, BO 11, BO 22 Ne, Mubia Dolane Da U, URF 2 Bawan Dakakere Jang, Topian Chema Popia Tabarishin.